ရခိုင်တမရအေးအေးဟာအာဆာအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့မြန်မာသမရယုံပြောခွင့်ရကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တယ်လို့ရခိုင်တမရအေးအေးကိုထောက်ခံနေတာတွေရက်တန်းကရက်ဖို့ပါပြောကြားခဲ့ပါတယ်သမရယုံပြောခွင့်ရရဲ့ရခိုင်ရေးပြောကြားချက်တွေနဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်တချို့ကို VOA သတင်းတောင်မေခါကစူးစီးတင်ပြမှာပါရှင
်ပြီးခဲ့တဲ့ဇန်နဝါရီ9ရက်နေ့ကနေပြည်တော်သမရအိမ်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်သမရယုံညွှန်ကြားရေးမှူးချုပ်ဦးစောထေကရခိုင်တပ်မတော် AA နဲ့ ARSA အဖွဲ့တို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတွေ့ဆုံမှုရဲ့အကျိုးဆက်အနေနဲ့နောက်ပိုင်းမှာရဲကင်းစခန်းတွေကို AA အဖွဲ့ကဝင်ရောက်တိုက်ခိုက်စီးနှင်ခဲ့တာဖြစ်တယ်လို့အချက်လက်နဲ့တကွပြောဆိုခဲ့တာဖြစ်ပါတယ
်။2019ခုနှစ်ဇူလိုင်လ23ရက်နေ့ဘင်္ဂလားဒေ့ရှ်နိုင်ငံရာမူးမြို့မှာအေးနဲ့အာစာနဲ့အစည်းအဝေးလုပ်တယ်လို့ကျွန်တော်သတင်းရတယ်။တော်ဖြစ်နိုင်ခြေတစ်ခုကမြန်မြန်ခွဲခြားတာ။မောင်တော်ဘူဒီတောင်ကျေးတောင်မေယူတောင်ရဲ့အနောက်ဘက်ခြမ်းအာစာလှူရှားနေပြီပေါ့။မေယူတောင်ကျောင်းရဲ့အစည်းအဝေးခြမ်းအဲ့ဒါကိုတော့အေးလှူရှားနေပြီ။ခွဲခြားတယ်လို့ဆိုတစ်ခုကသတင်းရတယ်။နောက်ဆိုတစ်ခုကကြတော့အေးရောအာစာရောကပုံကျိုးစည်းဝါရှိတယ်။ပုံကျိုးစည်းဝါဒီပါလဲမွေးစည်းဝါ။မွေးစည်းဝါကနေရတဲ့အကျိုးစည်းဝါနဲ့အေးနဲ့အာစာနဲ့ပူးပေါင်းပြီးတော့မေယူခရိုင်ကိုအာစာကိုပေးလိုက်။ကျန်တဲ့ရခိုင်ပြည်ပေါ့နော်ရခိုင်နိုင်ငံတော်ဆိုတဲ့ပုံစံမျိုးနဲ့အေးရလုပ်မယ်ဆိုတော့ဆိုတခုကရတယ်
။အခုလိုလှုပ်ဆောင်နေတာတွေကလက်ရှိအစိုးရရဲ့ငင်းငင်းရေးလမ်းစဉ်နဲ့တွေ့ဖက်နေကြောင်းလက်ရှိမှာငင်းငင်းရေးစကားဝိုင်းကိုတက်လာဖို့ဦးစော်ထေကအေးအဖွဲ့ကိုဖိတ်ခေါ်သွားပါတယ
်။အာစာဆိုတာအကြမ်းဖက်ဖွယ်သူဖြစ်တယ်။ဒီလိုမျိုးဒုက္ခပေးခဲ့တဲ့အကြမ်းဖက်ဖွယ်သူနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုကျွန်တော်တို့ကစတဲ့ကရက်စီခြင်းပဲ။အဲလိုမျိုးပူးပေါင်းဆောင်မှုမလို့ရင်တော့မှအာစာကိုနိုင်ငံရေးရလကောင်စီလေးရလကောင်အားသာစေမဲ့လှူရှားမှုတွေအေးဘက်ကလှူတာမျိုးတွေဆောင်ကျင်းပေးခြင်းနဲ့ကျွန်တော်တို့အကြံပေးချင်တာကတော့နိုင်ငံရေးကော်မရှင်နဲ့ဆွေးနွေးနေတဲ့နိုင်ငံဆွေးနွေးပွဲဝိုင်းကနေပြီးတော့နိုင်ငံရေးစနစ်ကိုလာပါ။တိုင်းသားခွင့်ရတန်းသူခွင့်ရယူပါ
။ဒါပြင်ရခိုင်တပ်မတော်ကိုထောက်ခံနေကြတဲ့ရခိုင်ပြည်သူတွေအနေနဲ့လည်းရခိုင်အနာဂတ်နဲ့ပတ်သက်ပြီးပြန်လည်စဉ်းစားကြဖို့တိုက်တွန်းသွားခဲ့သလိုရခိုင်ကိုယ်စားလှယ်တွေရခိုင်လူငယ်တွေရခိုင်အရက်ဖက်အဖွဲ့အစည်းတွေအနေနဲ့ရခိုင်ပြည်သူတွေကိုဖြောင်းပြစည်းရုံးဖို့လည်းတိုက်တွန်းသွားပါတယ
်။နောက်အေအေကိုထောက်ခံတဲ့ရခိုင်တိုင်းသားတွေကိုလည်းကျွန်တော်ပြောချင်တယ်။အေအေကြောင့်ရခိုင်ပြည်နယ်ကောင်းကျိုးတဲ့ဆိုးကျိုးပြရများမလဲတုံ့တောက်ဖို့လိုတယ်။နောက်တစ်ခုကကျွန်တော်တို့ဝိမနင်းလင်းပြောတင်တာကအဲ့ပုံမှာထောက်ခံမှုကမျိုးမျိုးရှိတယ်။အဲ့ထောက်ခံမှုတွေလည်းကျွန်တော်ရတန်းကရောက်ကိုကျွန်တော်ပြောတင်တယ်။နှုတ်မော်ရေခိုင်ပြည်နယ်နောင်လာမဲ့ဆယ်စုနှစ်များစွာအတွင်းမှာဒီလိုပဲစစ်ပွဲတံတားလည်သွားတာကိုမြင်ကျင်လာကျွန်တော်တို့မေးချင်တယ်။ဟောမဟာပြည်ဝကစားပွဲလိုဖြစ်နေတဲ့နေရာပေါ့နော်ရခိုင်ပြည်နယ်ဆိုတော့နိုင်ငံကြီးတွေရဲ့စိတ်ဝင်စားမှုတွေအများကြီးရှိတယ်။ဒီလက်ကွက်တွေထဲမှာရခိုင်တိုင်းသားတွေမသိနားမလည်နဲ့ပါသွားမှကျွန်တော်တို့ကစိုးရိမ်နေတယ်
။အခုလိုအစိုးရရဲ့ဆွဆွဲမှုတွေနဲ့ပတ်သက်လို့ AA အဖွဲ့ကညှဉ်းဆိုလိုက်တယ်လို့ဒါဟာ AA အဖွဲ့ပေါ်နိုင်ငံရေးအရာလုံးကျန်ဆွဆွဲတာဖြစ်တယ်လို့ရခိုင်တပ်မတော်ပြောခွင့်ရခိုင်တူခါကပြောဆိုသွားပါတယ
်ကျွန်တော်တို့ရခိုင်တပ်မတော်အနေနဲ့ကတော့ဒါလုံးဝကိုသူတို့ပြောတဲ့အခြေအနေတွေနဲ့လုံးဝကိုဟိုဆက်ကပ်ပတ်တဲ့မဟုတ်ဘူးဘယ်မှာမရှိဘူးအခုဥစုသေးတော့အဲ့ဒီဒီသမဒယုံကပြောနေတဲ့ဥစ္စာကနော်ဒီလိုမျိုးသူတရားလုံးထောက်ခံထားတဲ့ခေါင်းကြမတော်ကိုနော်အကျန့်ဖက်အဖွေးကြီးအဖြစ်ကပုံပုံတင်တဲ့အဲဒါကြောင့်မို့လို့ဒီလိုဒီလိုမျိုးမဟုတ်မှဒီလုံခြုံစိတ်စိတ်တွေနဲ့ကျွန်တော်တို့ကနိုင်ငံရေးအရာအဲ့ဒါကြီးတာကြနော်ရခိုင်တွေရဲ့အသေးစားကြီးကဒါပေါက်ပေါက်လာတဲ့အဲ့ဒီခေါင်းကြမတော်ကိုမထောက်ခံပါနဲ့လို့ပြောတဲ့ဥစ္စာကတော့ဒါရခိုင်အော်မြို့တခုလုံးကခိုင်မြို့တခုလုံးကသင်ခေါ်တာပဲကျွန်တော်တို့ကအဲ့လိုပဲပြောနေက
ြရခိုင်တိုင်းရင်းသားပြည်သူလွတ်တော်ကိုယ်စားလှယ်ဦးဖေတန်းကလည်းအစိုးရပြောခွင့်ရရဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ပြောဆိုသွားခဲ့ပါတယ်
။အော်သူထောက်ခံတယ်လည်းရှိရမထောက်ခံတယ်လည်းရှိမှာပဲ။အဲဒါတခိုင်တမျိုးသားလုံးကထောက်ခံတယ်ဆိုတဲ့သဘောမျိုးသူကပြောလိုက်တာဟာအာသူကဘယ်လိုအချက်လက်တွေကောက်ယူပြီးတော့ရခိုင်ပြည်သူကိုအတိပေးတယ်လို့ဟာလားโอ้อะไรไม่ပြောเลยปอมมาတော့ကျွန်တော်တို့ကတော့တိတ်ပွေမကြောက်ဘောအစာအပွဲနဲ့ဆက်တွေပါတယ်ဆိုရဲအထောက်ထားလဲကျွန်တော်တို့ဒီနေ့တစ်ခါမတွေ့သေးဘူးသူတို့ကဘယ်လိုယူဆလို့အဲ့လိုပြောတယ်လဲဆိုတော့လဲကျွန်တော်တို့ခံမလို့မရဘူးအစာအပွဲနဲ့အေးအေးနဲ့ပေါင်းမယ်ဆိုရင်လဲကျွန်တော်တို့ရခိုင်ပြည်သူတွေကအဲ့ဒီပုံမှာတက်ခံမှာမဟုတ်ဘူးလို့ကျွန်တော်ပြောရှင်တယ်
ပြီးခဲ့တဲ့ဇန်နဝါရီ၄ရက်နေ့ကနေကြားဆောင်စခန်း၄ခုကိုအေအေကဝင်တိုက်တာမှာရဲရရှိတအူးအပါဝင်ရဲ73ဦးတိတ်ဆုံခဲ့ရပါတယ်တက်မရုံနဲ့အေအေတို့တိုက်ပွဲတွေဖြစ်ပွားနေစေမို့ လူပေါင်း 9,000 ကျော်လောက်စစ်ဘေးမှတိမ်းရှောင်နေရပြီးအိုးအိမ်ဆွန့်ခွာထွက်ပြေးနေရပါတယ်။ဒေသခံတွေမှာအတိဒုက္ခရောက်နေတာကြောင့်နှစ်ဖက်စလုံးတိတ်ချအပြေရှားကြပြီးဖို့ရခိုင်ပြည်သူအချို့ကတော့တောင်းဆိုလျက်ရှိပါတယ်ရှင်။